America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရ2018ခုနှစ်အောက်တိုဘာလ14ရက်တနင်္လာနေ့ညနေခင်း VOA မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းစီစဉ်တွေကိုကျမမြတ်သစင်အောင်ကတာဝန်တင်ဆက်ပေးသွားမှာပါ
ကျမတင်ကြီးထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုကိုအောင်နဲ့အတူကြီးညာပါမယ်American Korean သင်းအုပ်ဆရာကိုတူရကီဘက်ကပြန်လှုပ်ပေးလိုက်တာကြောင့် American နဲ့တူရကီကြားတန်တမာရေးမပြေလည်မှုတွေအဆုံးသတ်သွားစေတာဖြစ်ပါတယ်။ကက်သလစ်ကျောင်းတော်ရဲ့အငင်းပွားပွဲအဖြစ်ဆုံးပုဂ္ဂိုလ်နှုတ်ကိုသူတော်စင်တွေအဖြစ်ပိုယဟမင်းကြီး Francis ကဒီကနေ့ကြီးညာလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ထိုင်းပြည်ရင်ဘူမီဘောအဒူယာတဲ့နိုင်ရဆန်ခဲ့တဲ့နှစ်နှစ်ပြည့်အထိမ်းအမှတ်အောင်မေတ္တရာပွဲနဲ့ဘယင်ကြီးကိုရည်စူးတဲ့အလှူဒါနပွဲတွေကိုမြန်မာရွှေပြောင်းလူသမားတွေတက်ရောက်ခဲ့ကြပါတယ်
။ထိုင်းနိုင်ငံမှာရှိတဲ့တိုင်းနယ်ပြည်နယ်89ခုမှာတော့ဒီဖုန်းကြောင်းနဲ့ထိုင်းဖုန်းကြောင်းတွေမှာကျွန်တော်တို့ကဒီဘယင်မင်းမြတ်ကြီးနိုင်ရဆန်ခင်အထိမ်းအမှတ်13ရက်နေ့အောက်တိုဘာ13ကိုကျွန်တော်တို့
ကရွှေပြောင်းလူသမားခွင့်ရေးကွန်ရက်ဒီဥက္ကဋ္ဌဦးအောင်ကျော်ပြောသွားတာပါ။သတင်းပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီကြောင်းနဲ့အတူဖွံ့ဖြိုးလာနေတဲ့တချို့မျိုးပြဒေသတွေမှာအိမ်ယာပြဿနာနဲ့ကြုံတွေ့နေရတဲ့အကြောင်း American ရေတပ်နယ်လက်စစ်ကူသင်္ဘောကြီးအကြောင်းပြင်တောင်အာဖရိကမှာမူရစီပြဿနာကိုဖြေရှင်းဖို့ဘယ်လိုကြိုးပမ်းကြသလဲစတဲ့သတင်းတွေကိုတင်ဆက်ပေးသွားပါမယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုအောင်တို့ကပြောပြပေးပါအောင်ရှင်။
တူရကီနိုင်ငံမှာနှစ်နှစ်ကြာဖမ်းဆီးထိန်းသိမ်းခံရပြီးတဲ့နောက်ပြန်လွတ်လာတဲ့ American Korean သင်းအုပ်ဆရာကမနေ့စနေနေ့နေ့ကင်းပိုင်းမှာ American သမ္မတ Emperor ရုံးကမ်းမှာသမ္မတ Donald Trump အနီးတူးထောက်ပြီးဖျားသခင်ထံကတကိုးဆုလက်ချီးမြှင့်ဖို့ဆုတောင်းပေးခဲ့ပါတယ်။ Evangeli Korean တူဖြစ်တဲ့သင်းအုပ်ဆရာ Andrew Bronson ကသူ့လွတ်မြောက်ရေးအတွက်တူရကီအစိုးရအပေါ်အမေရိကန်ဘက်ကပြင်းပြင်းထန်ထန်ဖျားပေးခဲ့တာကိုလည်းကျေးဇူးတင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ American Korean သင်းအုပ်ဆရာ Bronson လွတ်မြောက်လာတဲ့အပေါ်တူရကီသမ္မတ Recep Tayyip Erdogan ကိုကျေးဇူးတင်တဲ့အကြောင်းသမ္မတ Trump ကပြောဆိုပြီးငွေပေးခဲ့ရတာမရှိဘူးလို့လည်းပြောဆိုသွားပါတယ်။ Bronson လွတ်မြောက်ရေးအတွက်ဘာတွေလုပ်ခဲ့ရတယ်လဲလို့သမ္မတ Trump ကို VOA ကမေးမြန်းတာမှာတော့သမ္မတကတူရကီနဲ့ဆွေးနွေးခဲ့တဲ့အကြောင်းနောက်လှုပ်ထုံးလုံနည်းအတိုင်းဆောင်ရွက်ခဲ့ပြီးတဲ့နောက်သူလွတ်လာတာဖြစ်တဲ့အကြောင်းဖြေကြားခဲ့ပါတယ်။ Bronson လွတ်မြောက်ရေးအတွက်အချိန်တော်ကြာကြိုးစားခဲ့ရတယ်လို့လည်းသမ္မတက Cincinnati လေးစိတ်မှာဖြေကြားခဲ့တာပါ။ပြန်ဆန်လွတ်မြောက်လာတာကြောင့်အမေရိကန်နဲ့တူရကီကြားတန်တမာရေးအငင်းပွားမှုအဆုံးသတ်သွားပါပြီ။အကြံဖက်ဝါဒထောက်ခံသူအဖြစ်နဲ့ရောတချို့လုံးမှုနယ်ပါဆွဲချက်တင်ခံရတဲ့မစ္စတာဘရွန်ဆန်ဟာပြစ်မှုထင်ရှားရင်ထောင်ဒဏ်35နှစ်ထိကြာခံရနိုင်တာဖြစ်ပါတယ်။အမေရိကန်ဘက်ကတော့ဒီဆွဲချက်တွေကအခြေအမြစ်မရှိဘူးလို့ပြောဆိုထားတာပါ။ဒီကိစ္စကိုဖြေရှင်းလိုက်နိုင်တာဟာဆိုရင်အမေရိကန်နဲ့တူရကီဆက်ဆံရေးမှာအင်မတန်မှကောင်းမွန်တဲ့ဆောင်ရွက်ချက်လည်းဖြစ်တယ်လို့အမေရိကန်သမ္မတကပြောဆိုခဲ့ပါတယ်ရှင်
။ပျောက်ဆုံးနေတဲ့ sorry သတင်းသမားဂျမဲကာရှိုဂီရဲ့ကံကြမ္မာတိတ်ပြီးတော့ကောင်းမွန်မရဘဲအသက်ခံလိုက်ရတာဖြစ်နိုင်တယ်လို့အမေရိကန်သမ္မတဒိုနယ်ထရမ့်ကစနေနေ့ကပြောလိုက်ပါတယ်။ sorry နိုင်ငံမှာဩဇာအာဏာကြီးတဲ့အင်ရှင်မင်းသားမိုဟာမက်ဘင်ဆာမန်ကိုဝေမန်ရေးသားလိရှိတဲ့သတင်းတော်ကာရှိုဂီဟာအော်တိုဘာလ2ရက်နေ့ကတူရကီမှာရှိတဲ့ sorry ကောင်စီဝင်ရုံးနဲ့ဝင်ပြီးတော့ပျောက်ဆုံးသွားခဲ့တာပါသူ့အတွက်ကနဦးမျှော်လင့်ချက်ကတော့အသက်ခံရတာမျိုးမဟုတ်ပါစေနဲ့လို့ပြောရပေမဲ့ကြားရသလောက်ဒီမျှော်လင့်ချက်တိတ်ပြီးတော့အရာရောက်ပုံမရဘူးလို့သမ္မတဒေါ်နယ်ထရမ့်ကအိမ်မီရောမှာပြောပါတယ် sorry သတင်းသမားဂျမဲကာရှိုဂီတတ်ခံရတယ်ဆိုတဲ့ခိုင်လုံချက်ဒီအတီးပြုနိုင်ရင်တော့ American ပြည်တော်စုအနေနဲ့ sorry ကိုလက်နဲ့ရောင်းချမှုတွေရပ်ပြီးတော့အပြစ်ပေးအရေးယူရလိမ့်မယ်လို့လည်းသမ္မတကပြောပါတယ်။တူရကီနိုင်ငံက sorry ကောင်စီဝင်ရုံးဝင်းထဲမှာသတင်းတော်ဂျမက်ကက်ရှိုဂီတက်ခံရတယ်ဆိုတာအတည်ပြုနိုင်ရင် sorry Arabia နိုင်ငံကိုပြင်းထန်တဲ့အပြစ်ပေးအရေးယူမှုလုပ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကသတိပေးထားတာပါ။သတင်းတော်ကက်ရှိုဂီကိုတပ်ဖြတ်ဖို့ sorry အင်ရှင်မင်းသားမိုဟာမက်ဘင်ဆာမန်ကအမိန့်ပေးခဲ့တာဟုတ်မဟုတ်ဘယ်သူမှမသိနိုင်သေးပေမဲ့ဒါကိုဖော်ထုတ်နိုင်ကောင်းဖော်ထုတ်နိုင်မယ်လို့လည်းသမ္မတထရမ့်ကပြောပါတယ်ဒါတကယ်မှန်ရင်တော့ American ပြည်အောင်စုအနေနဲ့အတော့ကိုစိတ်ပြတ်ဒေါသဖြစ်မိမယ်လို့လည်းဆိုပါတယ်ကက်ရှိုဂီကသူပတ်ထားတဲ့ Apple Watch နိုင်ရနေတဲ့ဆင့် သူ့တည်ဆုံးမှုကိုမှတ်တမ်းပြုကောင်းပြုထားနိုင်မယ်လို့လည်းသတင်းမီဒီယာတွေမှာခန့်မှန်းရေးနေပါတယ်။သူတန်ယုံနယ်ဝင်တဲ့အချိန်မှာအဲ့ဒီနာယီကနေတဆင့်အတန်ဖမ်းထားနိုင်တယ်လို့တွက်ဆကြတာပါ။ကက်ရှိုဂီဟာလက်ထပ်ဖို့အတွက်လိုအပ်တဲ့အထောက်အထားရယူဖို့တူရကီမှာရှိတဲ့ကောင်စစ်ဝင်ရုံးကိုအော်တိုဘာလ2ရက်နေ့ကဝင်ရောက်သွားခဲ့တာပါခင်ဗျာ။
ဆိုမာလီယာနိုင်ငံဘိုင်ဒေါ်မြို့မှာပောက်ကွဲမှုတစ်ခုဖြစ်ပြီးအနည်းဆုံးလူ15ဦးသေဆုံး30ကျော်ဒဏ်ရာရပါတယ်။အသေးခံဗုံးခွဲသမား2ဦးကပောက်ခွဲတိုက်ခိုက်တာလို့အနောက်တောင်ပိုင်းပြည်နယ်ရဲ့ပြန်ကြားရေးဝန်ကြီးဦးဂါစ်ဟာဆန်အဘဒီကပြောပါတယ်။သေဆုံးဒဏ်ရာရမှုစင်းတွေကိုတာဝန်ရှိသူတွေကောက်ယူနေစေဖြစ်တယ်လို့လည်းသူကပြောပါတယ်။အယ်ကိုင်ဒါနဲ့ချိတ်ဆက်တဲ့အယ်ရှာဘတ်အစွန်းရောက်အဖွဲ့ကတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့လည်းကြေညာထားပါတယ်။အယ်ရှာဘတ်အစွန်းရောက်အဖွဲ့က2009ခုနှစ်ကနေ2012ခုနှစ်အတွင်းဘိုင်ဒေါ်မြို့ကိုထိန်းချုပ်ထားခဲ့တာဖြစ်ပြီးနောက်ပိုင်းမှာတော့အီသီယိုးပီးယားရဲ့ထောက်ပံ့မှုနဲ့အစိုးရတပ်တွေကသူတို့ကိုတိုက်ထုတ်ခဲ့တာဖြစ်ပါတယ်။အသေးခံဘုံးခွဲသမားတဦးကလူတွေပြည့်နေတဲ့စားတောက်ဆန်တစ်ခုထဲဘုံးကိုပြစ်သွင်းခဲ့ပြီးအနည်းဆုံး5ဦးသေဆုံးခဲ့ရတယ်လို့လွတ်မြောက်လာသူတဦးက VOA ဆိုမာလီယာဌာနကိုပြောပါတယ်။နောက်မိနစ်ပိုင်းအကြာမှာတော့နောက်ထပ်အသေးခံဘုံးခွဲသမားတဦးကဘိုင်လန်ဟိုတယ်တဲကိုကားနဲ့မောင်းဝင်တိုက်ခိုက်ခဲ့တာကြောင့်အနည်းဆုံး9ဦးသေဆုံးခဲ့ရပါတယ်။ဆိုမာလီယာနိုင်ငံအနောက်တောင်ပိုင်းဒေသရဲ့ခေါင်းဆောင်ကိုနောက်လာတဲ့ရွေးကောက်ဖို့ပြင်ဆင်နေချိန်မှာအခုလိုတိုက်ခိုက်မှုဖြစ်ခဲ့တာပါ။အယ်ရှာဘတ်ရဲ့ဒုတိယခေါင်းဆောင်ဟောင်းလဲရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ရှိနေပါတယ်။သူ့ကိုတော့ကုလသမဂ္ဂကဒဏ်ခတ်ပိတ်ဆို့ထားစေဖြစ်တာကြောင့်ဒေသဆိုင်ရာခေါင်းဆောင်များသူရှင်ပြိုင်မဲ့အရေးကိုပိတ်ပင်မဲ့အကြောင်းဆိုမာလီယာအစိုးရဘက်ကပြောဆိုထားပါတယ်ရှင်။
Honduras နိုင်ငံကအမျိုးသမီးအမျိုးသားကလေးနဲ့လာသားအရွယ်တွေပါဝင်တဲ့လူပေါင်း1000ကျော်ဟာပိုကောင်းမွန်တဲ့ဘဝကိုပိုင်ဆိုင်နိုင်ရေးရွှေပြောင်းခြေချသူများရဲ့ချီတက်ပွဲဆိုတဲ့ခေါင်းစဉ်နဲ့ခရီးရှည်ထွက်ခွာလာကြပါပြီ။လူသက်မှုနှုန်းမြင့်မားတဲ့ Honduras မြောက်ပိုင်း San Pedro Sula ရက်ကနေဒီခရီးရှည်စတင်ခဲ့တာပါ။ဒီအကြောင်းကိုဒေသခံသတင်းမီဒီယာတွေမှာဖော်ပြခဲ့ပြီးနောက်မှာတော့ရွှေပြောင်းခြေချနေလူသူတွေရဲ့ခီးစဉ်အကြောင်းလူသိများလာပါတယ်။တချို့ကမော်တော်ကားတချို့ကခြေလျင်လမ်းလျှောက်လာကြတဲ့လူတန်းရှည်ကြီးဟာဂွာဒီမာလာကိုဖျက်ပြီးတော့မက္ကဆီကိုကိုသွားမှဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။စိတ်ပျက်စရာအကြမ်းဖက်မှုတွေကြောင့်လူတွေဟာသူတို့နိုင်ငံပေါ်ယုံကြည်မှုမရှိကြတော့ဘဲထွက်ပြေးကြတာလို့ဒီရွှေပြောင်းခြေချနေထိုင်လူသူတွေကိုအကူအညီပေးသူကပြောပါတယ်။လူဝင်မှုကြီးကြရေးနဲ့ပတ်သက်ပြီးတော့လေ့လာတဲ့စင်တာကအောက်ယူရရှိတဲ့ကိန်းဂဏန်းတွေမှာတော့ Honduras လူလူအနေနဲ့သူတို့ရဲ့ရွာကိုစွန့်ခွာလာတဲ့အဓိကအကြောင်းရင်းဟာစီးပွားရေးချွတ်ချုံကျမှုကြောင့်ဖြစ်ပြီးအကြမ်းဖက်မှုဟာဒုတိယပြဿနာကြီးဖြစ်တယ်လို့ဆိုပါရဲ။အဲ့လိုထွက်ခွာလာကြသူတချို့ဟာမက္ကဆီကိုမှာနေထိုင်ခိုးလုံမှာဖြစ်ပြီးတော့တချို့ကတော့ American ပြည်အောင်စုထိရောက်အောင်သွားမှာလို့ပြောပါရဲ။ American သမ္မတ Donald Trump အစိုးရကတော့American ပြည်အောင်စုကိုတရားမဝင်ဝင်ရောက်လာတဲ့မိဘတွေနဲ့သူတို့သားသမီးတွေကိုတကွဲတပြားစီထိန်းသိမ်းမဲ့အစီအစဉ်တရက်ကိုပြန်ကျင့်သုံးဖို့စဉ်းစားနေကြောင်း The Washington Post သတင်းစာမှာဖော်ပြထားပါတယ်။ American ပြည်အောင်စုကိုတရားမဝင်ဝင်ရောက်လာသူမိသားစုအရေအတွက်တစားတစားများလာတာကြောင့်အခုလိုပြန်ပြီးတော့တုံ့တက်နေတာလို့အမည်မဖော်လိုတဲ့သတင်းရင်းမြစ်ကိုကိုကပြီး Washington Post ကဖော်ပြလိုက်တာပါ။သူတို့အနေနဲ့အဲ့လိုတကွဲတပြားစီထိန်းသိမ်းတာကိုမခံနိုင်ဘူးဆိုရင် American ပြည်အောင်စုကိုမလာကြဖို့တော့ Trump ကပြောထားပါတယ်ခင်ဗျာ။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရုရှားတိုက်ခံခေါင်းဆောင်အလက်ဇီနဗနီကိုဒီကနေ့တနင်္ဂနွေနေ့မှာထောင်ကနေလွတ်လာပါတယ်။အလုံးပေါင်းထောင်ထဲမှာရက်ပေါင်း90နေခဲ့ရတာပါ။ခွင့်ပြုချက်မရဘဲဆန္ဒပြမှုနဲ့ထောင်တန်းရက်30ကျခံခဲ့ရတာကနေပြီးခဲ့တဲ့စက်တင်ဘာလကပြန်လွတ်လာခဲ့တာပါ။အဲ့ဒီလွတ်တဲ့နေ့မှာပဲသူ့ကိုပြန်ပြီးတော့ဖမ်းခဲ့တာဖြစ်ပါတယ်။ရုရှားနိုင်ငံမှာဝန်ထမ်းတွေအငြိမ်းစားယူနိုင်တဲ့အသက်ကန့်သက်ချက်ကိုအမျိုးသမီးတွေကိုအသက်60အမျိုးသားတွေကို65နှစ်ထိတိုးမြင့်မဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်ကိုနိုင်ငံတော်ဆန္ဒပြခဲ့ကြတာမှာလူပေါင်းရာနဲ့ချီဖန်ခံခဲ့ရတာဖြစ်ပါလေအထိုက်ခံလှုပ်ရှားမှုတွေကြောင့်နဗနီဟာစွဲချက်အများပြနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါလေငွေကြေးဆိုင်ရာပြစ်မှုနဲ့ပြစ်ဒဏ်စီရင်ခံထားရတာကိုအကြောင်းပြပြီးပြီးခဲ့တဲ့မှလကကျင့်ပတဲ့သမရရွေးကောက်ပွဲကိုမဝင်ဖို့လည်းတားမြစ်ခံခဲ့ရပါတယ်အထိုက်ခံကောင်းဆောင်နဗနီကတော့သူ့အပေါ်လှုပ်ကြံစွဲချက်တွေဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်
မလေးရှားနိုင်ငံကမနေ့ကစနေနေ့မှာကျင်းပတဲ့ဂျာပြရွေးကောက်ပွဲမှာထင်ရှားတဲ့မလေးနိုင်ငံရေးသမားအန်ဝါအီဘရာဟင်အနိုင်ရခဲ့ပါတယ်။လွတ်လပ်တဲ့လွှတ်တော်အမတ်နေရာမှာဒီအခုလိုပြန်ရွေးခံရတဲ့အတွက်အသက်82နှစ်အရွယ်အန်ဝါအနေနဲ့ဝန်ကြီးချုပ်ယာရူဆက်ခံမှုအလားအလာပိုနီးစပ်သွားပါပြီ။အသက်63နှစ်အရွယ်လက်ရှိဝန်ကြီးချုပ်မဟာသီယာမိုဟာမက်ကတော့လာမယ့်နှစ်အတွင်းယာရူကနေဆင်းပေးပြီးတော့အန်ဝါကိုယာရူဆက်ခံစီမှာဖြစ်တယ်လို့ပြောဆိုထားတာပါ။မဟာသီယာပထမချိန်ဝန်ကြီးချုပ်တာဝန်ထမ်းဆောင်နေခြင်းအတွင်းဒုတိယဝန်ကြီးချုပ်တာဝန်ယူခဲ့တဲ့အန်ဝါဟာ1998ခုနှစ်ကအာဏာလွန်ဆွဲပွဲတွေအတွင်းယာရုကနေထုတ်ပယ်ခံရပြီးဓမ္မတာနဲ့ဆန့်ကျင်တဲ့လိင်ဆက်ဆံမှုအဂတိလိုက်စားမှုတွေနဲ့ဆွဲချက်တင်ပြီးတော့ဖမ်းဆီးထောင်ချခံခဲ့ရတာပါမဟာသီယာ2003ခုနှစ်အထိ22နှစ်ကြာဝန်ကြီးချုပ်တာဝန်ကိုထမ်းဆောင်နေခဲ့တာဖြစ်ပြီးတော့မကြသေးခင်ကတော့သူဟာဝန်ကြီးချုပ်တစ်ခေါက်ပြန်ဖြစ်လာတာပါ2004ခုနှစ်ကပြန်လည်လာတဲ့အန်ဝါဟာ2015ခုနှစ်မှာဓမ္မတာနဲ့ဆန့်ကျင်ပြီးတော့လိန်ဆက်ဆံတယ်လို့နောက်တစ်ကြိမ်ဆွဆွဲခံရပြီးတော့ပြန်လည်ဖမ်းဆီးခံရပါတယ်။အန်ဝါကတော့ဒါဟာသူ့ပေါ်နိုင်ငံရေးအရာလုံးချက်မှုဖြစ်ကြောင်းညင်းဆိုပါတယ်။ဒါပေမဲ့လည်းမလေးရှားပြည်မင်းမြတ်ကအန်ဝါကိုလူငင်းချမ်းသာခွင့်ပေးပြီးနောက်မှာတော့သူဟာမဟာသီယာနဲ့လက်တွဲပြီးတော့မလေးရှားဝန်ကြီးချုပ်ဟောင်းနဂျစ်ဘရာဇက်နဲ့သူ့ရဲ့အာဏာရဘာရစ်ဆန်နေရှင်နယ်ညွန်မောင်းအဖွဲ့ကိုရွေးကောက်ပွဲနဲ့ဖျောက်ချနိုင်ခဲ့ပါတယ်ခင်ဗျာ။
ရိုမန်ကက်သလစ်ခရစ်ယာန်ချောင်းတော်ရဲ့20ရာစုခေတ်ညှင်းပွားပွဲအဖြစ်ဆုံးပုဂ္ဂိုလ်နှုတ်ဖြစ်တဲ့အယ်ဆာဗီရိုခရစ်ယာန်ဂိုင်းချုပ်အော်စကာရိုမီရိုနဲ့ပိုယဟမင်းကြီးဖောလ်တို့ကိုသူတော်စင်ဖြစ်ဒီကနေ့မှာပဲပိုယဟမင်းကြီးဖရန်စစ်စ်ကကြီးညာခဲ့ပါတယ်။ဗာတီကန်ကဒီအခမ်းအနားကိုလူပေါင်းထောင်နဲ့ချီပြီးတက်ရောက်ခဲ့ကြတာပါ။ပိုယဟမင်းကြီးဖောလ် of the 6 နဲ့အော်စကာရိုမီရိုတို့ကိုသူတော်စင်ဖြစ်သတ်မှတ်ကြီးညာတဲ့အကြောင်းပိုယဟမင်းကြီးကကြီးညာခဲ့တာမှာတော့လူလူကဩဘာပေးခဲ့ပါတယ်။ဂိုင်းချုပ်ရိုမီရိုနဲ့ပိုယဟမင်းကြီးပေါ်လော့သစ်တို့အပြင်နောက်ထပ်ပုဂ္ဂိုလ်၅ဦးကိုလည်းပိုယဟမင်းကြီးဖရန်စစ်ကဒီကနေ့မှာသူတို့စဉ်အဖြစ်သတ်မှတ်ကြီးညာခဲ့ပါတယ်ရှင်
။ဟာရီကိန်းမုန်တိုင်းနဲ့တင်းခဲ့တဲ့ဖလော်ရီဒါပြည်နယ်ပနာမာစီးတီးမြို့ကန်တွေဟာအခုခါမှာသူတို့နေအိမ်တွေလမ်းတွေပေါ်ကအပျက်စီးတွေကိုရှင်းလင်းနေကြပါတယ်။ကိုနေမိုင်းကမုန်တိုင်းဝင်ရောက်လာရမှာပထမဆုံးမုန်တိုင်းတန်ခံရတဲ့ပနားမစီးတီမှာတစ်ပင်နေမီးကြိုးတိုင်တွေပြိုလဲနေပြီးတော့တချို့မြို့ကနေဆိုရင်သူတဲ့အိမ်တွေကနေအိမ်ပြင်ကိုထွက်လို့မရဖြစ်နေပါတယ်ဒီသမ္မတဒေါ်နယ်ထရမ့်ကတော့ဒီဖလော်ရီဒါနဲ့ဂျော်ဂျီယာပြည်နယ်ကိုဒီလာမယ့်သတင်းပတ်တွေအတွင်းသွားရောက်ပြီးတော့မုန်တိုင်းတန်တင်ခဲ့တဲ့ဒီအပျက်စီးတွေကိုစစ်ဆေးကြည့်ရှုမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
တင်းငွေညနေခင်းတွင်နောက်ဆုံးရသတင်းတွေကိုမတ်တင်ငီထိုင်းနေကိုအောင်တို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်တဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ကဘာပေါ်မှာနန်းသက်အရှိဆုံးထိုင်းပြည်ရင်ဘူမီပေါ်အဒူရတဲ့နန်းရွာဆန်ခဲ့တဲ့နှစ်နှစ်ပြည့်အထိမ်းအမှတ်ဖြစ်အောင်မေတ္တရပွဲတွေဘရင်ကြီးကိုရည်စူးတဲ့အလူဒါနပွဲတွေနဲ့ဂါရဝပြုပွဲတွေကိုထိုင်းနိုင်ငံနဲ့တိုင်းနယ်ပြည်နယ်89ခုမှာကျင်းပခဲ့ပါတယ်ဒီလိုကျင်းပခဲ့တာမှာမြမရွှေပြောင်းအလုသမားတွေလည်းတက်ရောက်ခဲ့ပါတယ်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံကနန်းသက်အရှိအကျဆုံးဘရင်ကြီးဖြစ်တဲ့ဘူမိဘောအဒူရတဲ့အတွက်ထိုင်းနိုင်ငံတဝန်ပြည်နယ်နဲ့တိုင်း89ခုမှာရှိတဲ့ဖုံးတော်ကြီးကျောင်းတွေမှာအလှဒါနပြုလုပ်တဲ့ပွဲတွေအောင်းမေတ္တရာချင်းအထိမ့်မှတ်ဂါရဝပြုပွဲတွေကိုကျင်းပခဲ့ရမှာမြမရွှေပြောင်းလူသမားတွေလည်းပူးပေါင်းလှုပ်ဆောင်ခဲ့ကြတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံစမော့စခွန်ခရိုင်မဟာချိုင်းဒေသမှာတော့ရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ကနေဦးစီးပြီးအလှူဒါနပွဲကိုအောက်တိုဘာလ23ရက်နေ့ကကျင်းပခဲ့တယ်ဆိုပြီးရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ
်ထိုင်းနိုင်ငံမှာရှိတဲ့တိုင်းနယ်ပြည်နယ်89ခုမှာတော့ဒီဖုံးကြောင်းနဲ့ထိုင်းဖုံးကြောင်းနဲ့မှာကျွန်တော်ကဒီဘီမင်းမြတ်ကြီးနိုင်ရဆန်ကျင်အထိမ်းမှ23ရက်နေ့အောက်တိုဘာ23ကိုကျွန်တော်ကကရဝပြည်ချင်းခန်းသားကြီးမှာတော့ကျွန်တော်ညီကြရကျောင်းနဲ့မှာကျွန်တော်မြန်မာရှေ့ပြောင်းလို့ဒီမှာပါဝင်ပြီးမှကျွန်တော်ဟိုကုသိုလ်ပြုတာတို့ဆွံ့ကြောက်လောင်းတာတို့အလှူဒါနလုပ်တာတို့ဒီသက်ချတာတို့လုပ်ခဲ့တာရှိပါတယ်ခင်ဗျစမောစာကွန်မှာအထိုင်းမှာဆိုရင်ကျွန်တော်တို့ရဲ့ဟိုဖွင့်လှစ်ထားတဲ့စာတင်ကျောင်းကြီးမှာဆိုရင်ကျောင်းသားဦးကြီး960ငါဦးရှိတယ်ပြီးရင်ဆရာဆရာမ15ဦးရှိတယ်အဲ့ဒါကျွန်တော်တို့အပါအဝင်နန်းနယ်ပိုင်းမှာတန်ဃာတော်အရှင်ပြည့်မြတ်များကိုစွန့်ကြောက်လောင်ရည်သက်ချခြင်းအမြတ်တန်ပိုးဝခြင်းကိုကျွန်တော်ကိုယ်တိုင်ပြုလုပ်ခဲ့ပါတယ်ခင်ဗ
ျထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတော့ကလေးတငယ်များနဲ့အမျိုးသမီးများအတွက်ကုညီဆောက်ရှောက်ရေးအဖွဲ့ကကလေးတွေကဘရင်ကြီးနတ်ရွာဆန်နဲ့နှစ်နှစ်ပြည့်တဲ့နေ့မှာစီမီထွန်းပြီးဂါရဝပြုတာတွေကိုလုပ်ခဲ့ကြပါတယ်ဦးအောင်ကျော်ကတော့ထိုင်းပြည်ကြီးဟာမြန်မာနိုင်ငံသားတွေရဲ့အကျိုးအတွက်လှုပ်ဆောင်ခဲ့တာတွေကြောင့် 都也追逐了过澳美的利亚的你呢你妈学表露的毛利的苦路路开家的路来说吧
你妈能让大理我都啊路大理为了路面呢大家们都都可以在当小路嘛你妈路牛路真的是讲的你看看不对你亚的比较路路感困难的比较路那个我上上面屋里在他那路真的路你还路比较的就记住是吧
台南人也高山庙边一片的不密保度亚的哈可怕我妈南北西中边的巴勒皮巴勒都来天嘛台南人等完多在高墓昂楼上给用的嘛嘎南山的比度里转来没打台南人的吧都来天嘛呗南岸没瑞过可能会苗族别个比南岸没个里的转边亚也见嘛也困难的亚西南的屋里的过来特别别个巴勒第一段台南人对嘛三十年东苏天门的你台你家的你妈南岸大的秋华勒南岸大瑞亚西给的路台南人大瑞你都困难的过来别个对吧第一段学表露的毛瑞家勒别人你我七天之内那有三千你把脸你妈路大那里比如给家巴勒先
买一马的人被不查了吧ခုဆက်ပြီးတော့ကမ္ဘာတလွားဖွံ့ဖြိုးလာတဲ့တချို့မြို့ပြဒေသတွေမှာအင်အားပြဿနာတွေကြုံတွေ့နေရတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ကုလသမဂ္ဂရဲ့စီးရင်စရာတွေအရတော့ကမ္ဘာလူဦးရေရဲ့တဝက်ကျော်ကမြို့တွေမှာနေထိုင်ကြတာပါ။အခုရာစုနှစ်အလယ်ပိုင်းအရောက်မှာကမ္ဘာရဲ့68ရာခိုင်နှုန်းကမြို့ပြပုံစံဖြစ်လာပြီးကမ္ဘာတလွားမြို့တွေမှာလူဦးရေ 2.5 ဘီလီယံထက်တိုးလာမှာပါ။ဒီလိုတိုးများလာမှုကြောင့်အင်အားပြဿနာလိုအခက်အခဲတွေပေါ်ပေါက်လာစေပါတယ်။ပုံပြိုးလာနေတဲ့တချို့မျိုးပြဒေသတွေမှာတော့အင်အားပြဿနာနဲ့ကြုံတွေ့နေရပြီဖြစ်တဲ့အကြောင်း VOA သတင်းတောက် Mike O'Sullivan ကသတင်းပေးပို့ထားတာကိုမတ်တင်ကြီးထက်ကတင်ပြပေးမှာပါရှင်
။သိပ်ပြီးဆင်းရဲတဲ့သူတွေအင်အားဈေးခွက်ကိုမကတ်နိုင်ကြတဲ့အမေရိကန်ပြည်ထောင်စု Los Angeles ကအစလူပေါင်းသန်း30နီးပါးနေထိုင်နေတဲ့အိန္ဒိယနိုင်ငံမွန်ဘိုင်းမြို့အစုံမြို့တွေမှာအင်အားပြဿနာတွေနဲ့ရင်ဆိုင်နေကြရပါတယ်။မျိုးတွေကိုလူတွေစုစည်းရောက်ရှိလာကြတဲ့အပေါ် Milken Institute ကကေဗင်နော်ဒင်ကအခုလိုပြောပါတယ
်။ Not just because those were the high paying jobs.
လာစားကောင်းကောင်းရတဲ့အလုပ်ကြောင့်တင်မဟုတ်ပါဘူး။လူတွေနဲ့ပူပြီးထိတွေ့ဆက်ဆံနိုင်တာတူးတက်ရာတူးတက်ကြောင်းနဲ့အရင်းမြစ်တွေအသုံးပြုနိုင်တဲ့အခွင့်အရေးတွေကြောင့်လည်းဖြစ်ပါတယ်
။တချို့နိုင်ငံတွေမှာတော့လူဦးရေထူထပ်မှုကိုတက်တာစီဖို့အတွက်မျိုးတော်အစ်တွေတိဆောက်တာလိုမျိုးဆောင်ရွက်လာကြပါတယ်။အချင်းနိုင်ငံမှာဆိုရင်မြို့တော်ကိုင်ရိုရဲ့အပြင်ဘက်မှာတိစောက်နေတာပါ Milken Institute ကကေဗင်နိုရင်ကအခုလိုပြောပါတယ
် They have tried moving their capitals they've tried developing
မြို့တော်တွေကိုရွှေ့ပြောင်းနေကြပါတယ်ရင်းနှီးမြှုပ်နှံမှုငွေရှိတာနဲ့မြို့သစ်တွေတိစောက်ဖို့ကြိုးစားကြတာပါပဲအခုအချိန်ထိတော့အလုပ်ဖြစ်နေပါတယ
်လူဦးရေ38တန်းနေထိုင်နေတဲ့ကမ္ဘာအကြီးဆုံးမြို့ကြီးဖြစ်တဲ့တိုကျိုလိုမြို့ကြီးတွေမှာလူတွေကနေကျင်ကြတာပါမျိုးကြီးတွေတိုင်းမှာတော့တဘာဝပတ်ဝန်းကျင်ပြောင်းလဲမှုနဲ့ရင်ဆိုင်နေရသလိုပင်လယ်ရေမြစ်နှပြင်မြင့်တက်လာတာတောက်သုံးရေရှားပါမှုစတဲ့အခက်အခဲတွေလည်းရှိနေပါတယ်။ Southern California တက္ကသိုလ်က Eric Hakila ကအခုလိုပြောပါတယ်
။ It's often the case that the growth precedes plans
ဖွံ့ဖြိုးမှုကိုနေရာချထားရေးစီစဉ်ဖို့ထက်ဖွံ့ဖြိုးမှုကကြိုးဖြစ်လာတဲ့အခြေအနေမျိုးလည်းရှိတတ်သလိုမြေယာသုံးချာရေးစီမင်းဥပဒေတွေကအရင်ခေတ်ကိုပဲထင်ဟပ်နေတာမျိုးလည်းဖြစ်တတ်ပါတယ်
။ဖွံ့ဖြိုးဆဲကဘာကလူတွေအတွက်တော့တခြားအခက်အခဲကြီးတွေနဲ့ရင်ဆိုင်နေရပါတယ်။ပရိပခ္ခတွေကြောင့်နေရာရွှေ့ပြောင်းရတာမျိုးမြေပိုင်မရှိတာဒါမှမဟုတ်လေအိမ်ဝယ်ဖို့ငွေချေးမဲ့သူမရှိတာမျိုးတွေလည်းဖြစ်နိုင်ပါတယ်။အိမ်ဆောက်ဖို့အတွက်ကူညီပေးမဲ့သူတွေကိုစုဆောင်ပေးနေတဲ့ Habitat for Humanity အဖွဲ့ကJada McKenna ကအခုလိုပြောပါတယ
် But we also outside of the US we have
American ပြည်ထောင်စုပြင်ပမှာလေအိမ်ယာတွေအတွက်အသေးစားချင်းငွေလုပ်ငန်းတွေရှိပါတယ်မိသားစုတွေအနေနဲ့သူတို့အိမ်တွေကိုပို့ပြီးအဆင်ပြေအောင်ဆောင်ရွက်နိုင်မှုပါဒီချင်းငွေယူပြီးတော့အိမ်တွေမှာအိမ်သားတွေစောက်ပေးတာမျိုးဒါမှမဟုတ်လေမိဖို့ကြောင့်စောက်ပေးတာမျိုးလုပ်ကြတယ်လေ
မျိုးတစ်ခုခြေစီမှာကျုံထွင်နေရတဲ့မျိုးပြဆိုင်ရာပြဿနာတွေကမတူပါဘူးဒါကြောင့်ဒီကိစ္စတွေကိုကင်တွဲဖြေရှင်းတဲ့နေရာမှာလေမျိုးတိုင်းအတွက်အံဝင်ခွင့်ချဖြစ်ရမှာဖြစ်ပါတယ်
။မသိငိထိုက်ပါရှင်။အခုဆက်ပြီးတော့ American ရေတဲ့ဈေးကူတင်မော်ကြီးအကြောင်းဟိုနားဆင်ရပါမယ်။ Virginia ပြည်နယ် Norfolk မြို့ကနေထွက်ခွာလာတဲ့ American ရေတဲ့ရဲ့ Comfort ရေတဲ့ဈေးတင်မော်ကြီးဟာတောင်အမေရိကတိုက်အလယ်ပိုင်းနိုင်ငံတွေကိုသတင်းဆက်တပတ်ကြာလှည့်လည်ပြီးအခမဲ့ဈေးကူတာပေးမှာပါ။သက်ဆိုင်ရာနိုင်ငံတွေမှာကျန်းမာရေးစောင့်ရှောက်မှုစနစ်ကြောင့်ဆေးမကုနိုင်ပဲစိတ်သောကရောက်နေရတဲ့လူနာတွေစိတ်သက်သာရာရရည်အတွက်ရောအဆက်မပြတ်တိုးလာတဲ့ဗင်နီဇွဲလားနိုင်ငံကရွှေ့ပြောင်းအခြေချသူတွေအတွက်ပါရည်ရွယ်လုပ်ကိုင်တာဖြစ်ပါတယ်။ တင်မောမထွက်ခင်နဲ့တင်မောပေါ်တက်ပြီးလေးလာတည်င်းယူခွင့်ရခဲ့တဲ့အာယာခိုပါလူစီကတည်င်းပေးပို့ထားပါတယ်။နန်းလောင်ကတင်ပြပေးမှာပါ
။ USNS Comfort ရဲ့တင်မောကြီးဟာအီကွေဒေါ၊ပီရူ၊ကိုလံဘီယာနဲ့ဟွန်ဒူရပ်စ်နိုင်ငံတွေကိုလှည့်လည်သွားရောက်ပြီးတနေ့ကိုလူနာပေါင်း950လောက်ထိဆေးကုသပေးနိုင်ဖို့ခန့်မှန်းထားပါတယ်။အခုလိုဆေးကုသပေးရတဲ့ရွေးချက်ကတော့ကျန်းမာရေးစောင့်ရှောက်မှုလိုအပ်နေတဲ့ဒေသခံလူထုကိုဝိုင်းဝန်းကူညီဖို့ဖြစ်ပြီးအထူးကရည်မှန်းချက်ကတော့မရက်မနာဝင်ရောက်လာနေတဲ့ဗင်နီဇွဲလားရွှေပြောင်းဒုက္ခသည်တွေကိုကျန်းမာရေးစောင့်ရှောက်ပေးဖို့ပါ။အမေရိကန်ရေတပ်ကဆေးတပ်ဖွဲ့ဘုံမူကီဗင်ဘတ်ကလေးကခီးစင်တွေအကြောင်းအခုလိုရှင်းပြပါတယ
်။ We'll be leaving here and transiting to the Panama Canal.Or I'll pick up a few more supplies and some non-government organizations.
ဒီနေ့ပနမာတူပြောင်းနယ်ကိုတထောက်ဝင်ပြီးတော့ထောက်ပံ့ရေးပစ္စည်းတချို့သွားတင်ပါမယ်။အဲဒီနောက်ကျွန်တော်တို့နဲ့လာပြီးတော့ပူးပေါင်းလုပ်ကင်ကြမယ်လူမှုရေးအဖွဲ့စည်းကအဖွဲ့ဝင်တချို့ကိုသွားခေါ်မှာပါ။အဲဒီကထွက်ရင်တော့အီကွေဒေါ်ကိုပထမဆုံးဝင်ပါမယ်။နိုင်ငံတကာနိုင်ငံမှာ9ရက်ကနေ9ရက်လောက်ထိကုသပေးမှာပါ
။ကမ်းခြေကို comfort ဆေးသင်္ဘောကြီးဆိုက်ကားလိုက်တာနဲ့ကမ်းမော်ကိုစစ်တပ်ဖွဲ့နှစ်ဖွဲ့စီလို့ပြီးဒေသခံတွေရဲ့ကျန်းမာရေးဌာနတွေနဲ့ဆေးရုံတွေမှာကြိုတင်စစ်ဆေးမှုခံယူထားတဲ့လူနာတွေကိုကုသပေးမှာပါ။တင်မောဘော်ကဆေးရုံထဲမှာတော့တရက်ကိုလူနာ20လောက်ခွဲစိတ်ကုသနိုင်မှုပြင်ဆင်ထားကြမှာဖြစ်ပါတယ်။စစ်တပ်ဖွဲ့ဘုံမူကီဗင်ကပဲအခုလိုဆက်ပြောပါတယ
်။ The comfort has will be having a package going out with
that. ကွန်ဖော်တင်မောဘော်မှာအရေးပေါ်လူနာအတွက်ဂရင်20ပါဝင်ဂရင်100နဲ့ဆေးရုံရှိပါတယ်။ခွဲစိတ်ခန်းက3ခန်းသွားဂရင်နဲ့မျက်လုံးရှောက်ရှောက်ပေးမှုအပြင်အမျိုးသမီးကျန်းမာရေးဆေးကန်းနဲ့အခြေခံကျန်းမာရေးဆေးကန်းတွေလည်းအဆင်သင့်လုပ်ထားပါတယ်
။လူပေါင်းတထောင်နီးပါးလိုက်ပါလာတဲ့တင်မောကြီးပေါ်မှာအဆင်မြင့်ဆေးပစ္စည်းကိရိယာတွေတပ်ဆင်ထားသလိုလက်မှတ်ရဆရာဝန်တွေသူနာပြုတွေလည်းလိုက်ပါလာတာပါ။လူသားတွေကိုတံဖိုးထားစောင့်ရှောက်ကူတာပေးမဲ့ဒီလုပ်ငန်းဟာဒေတာရင်းကမိဖက်နိုင်ငံတွေကြောင့်ဖြစ်ပေါ်လာတာပါ။လုပ်ငန်းတာဝန်ခံတမူ William Sheffley ကအခုလိုရှင်းပြပါတယ
်။ We did organize this mission rapidly.Here over the last 60 days the professional
ရေပောင်60အတွင်းမှာပဲဒီမစ်ရှင်ကိုအပူတပြင်းစီစဉ်လိုက်တာပါတင်မောပေါ်မှာဆေးကုသမှုအပိုင်းကပညာရှင်တွေအစိုးရဆေးဝန်ထမ်းတွေလည်းပါပါတယ်ကျန်းမာရေးစောင့်ရှောက်မှုလိုအပ်နေသူတွေအတွက်မိဘနိုင်ငံတွေနဲ့ပူးပေါင်းပြီးကုသပေးရတဲ့ဒီလိုအခွင့်အလမ်းအတွက်တိတ်ကိုစိတ်လှုပ်ရှားမိပါတယ
်2009ခုနှစ်ကတည်းက USNS Comfort တင်မောနဲ့အခုလိုလဲလဲပြီးတော့ဆေးကုသပေးတာဟာတာ6ချိန်မြောက်လည်းဖြစ်ပါတယ်ငလင်းနဲ့ဟာရီကိန်းမုန်တိုင်းသံတင်ခဲ့တဲ့ကရေဘီယံကျွန်းနဲ့လက်တင်အမေရိကကနိုင်ငံတွေမှာအရေးပေါ်ကျန်းမာရေးစောင့်ရှောက်မှုပေးဖို့အတွက် comfort ဆေးသင်္ဘောကြီးကိုဆေးလုပ်ခဲ့ပါတယ်။ဒါအပြင်ကမ္ဘာတံဝန်ရိုးစွန်းဖက်ချန်ကနိုင်ငံတွေကိုလည်းလှရနဲ့ချီလဲလဲပြီးတော့အခမဲ့ဆေးကုသပေးခဲ့ပါသေးတယ်ရှင်
။နန်းလောင်ပါရှင်။ VOA American တန်ရဲ့မြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်။ဒီစီစဉ်ရဲ့နောက်ဆုံးသတင်းလွှာအဖြစ်ကြားမှာကတောင်အာဖရိကမှာမူရစ်ဆေးပြဿနာကိုဖြေရှင်းဖို့ဘယ်လိုကြိုးပမ်းကြသလဲဆိုတဲ့အကြောင်းပါတောင်အာဖရိကနိုင်ငံမှာမူရစ်ဆေးဆွဲတဲ့ပြဿနာလက်တွေ့ခံစားနေရတာကပိုပြီးကြီးမားလာနေပါတယ်ဒီမူရစ်ဆေးကိုအတူမျှဝေသုံးဆွဲတဲ့နီလန်းတစ်ကြောင်လည်းဒီပြဿနာကပုံမှန်ဆိုးဝါးရှုပ်ထွေးလာနေပါတယ်ဒါပေမဲ့ဒီမူရစ်ဆေးဆွဲပြဿနာဖြေရှင်းနိုင်ဖို့ကိုနီးကိုဟန်နဲ့ကြိုးပမ်းနေတာတွေကို VOA သတင်းတော့သူဆိုခူမာလူဂျိုဟန်နက်စ်ဘတ်မြို့ကနေသတင်းပေးပို့ထားပါတယ်ကိုဝင်းမင်းကပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါအသက်32နှစ်အရွယ်စူပိုစီယိုဗီလာကာစီဟာဂျော်နက်စ်ဘတ်မြို့ကြီးကအရင်မွေးဆေးဆွဲခဲ့တဲ့သူပါလွန်ခဲ့တဲ့နှစ်နှစ်ကမှသူဆေးပြတ်သွားခဲ့တာပါဆေးဆွဲစဉ်တုန်းကသူ့ဘဝပျက်စီးခဲ့တာကိုနောက်ထပ်ရပြီးဆေးပြတ်ဖို့ဆုံးဖြတ်ချက်ချကအခုတပ်ပုံဆရာလုံနေပါတယ်အခုသူလမ်းမပေါ်ပြန်အောင်လာတာကဆေးချဖို့မဟုတ်ပဲဆေးဆွဲနေတဲ့သူတွေကိုဖြတ်ချင်လောင်ဆွဲဆောင်ဖို့ပါဒီဆေးဆွဲနေတဲ့သူတွေအတွက်သူကဖြောင်းဖြားဆွေးနွေးပေးတာအပြင်အစားတောက်လဲဝယ်ပေးကဆေးဖြတ်တဲ့ပြန်လဲနလန်ထစခန်းတွေကိုသွားဖို့တိုက်တွန်းနေပါတယ်။သူတို့ဖြားကြရင်လဲဆေးကန်းသွားပြဖို့နားချပေးပြီးဖီလာကာစီက
သူတို့အနေအထားထားပါတယ်။မွေးဆေးကြောင့်သူတို့ဘာဖြစ်သွားနိုင်လဲဆိုတာသိပြီးသားပါ။ဒါပေမဲ့တချို့ကဆေးဖြတ်စရာအကြောင်းမရှိဘူး။ဘာလို့လဲဆိုတော့သူတို့လက်တွေ့ပြဿနာတွေပြန်ရောက်မသွားခြင်းကြောင့်ဆိုတာမျိုးပြောကြတယ်လေ။ဆေးချလိုက်ရင်သူတို့ပြဿနာတွေအားလုံးချုံငိမ့်သွားတယ်လို့သူတို့ကထင်ထားကြတာဗျ။
တကယ်တော့ဗီလာကာစီရဲ့အကြီးမားဆုံးစိုးရင်ချက်က Bluetooth လို့ခေါ်တဲ့ဒီမူရစ်ဆေးနောက်ဆုံးပေါ်ဆေးမြဝဲသုံးဆွဲနေပါ။ဒီနေ့မှာကဆေးဆွဲသူတို့ကဆေးကိုသူ့သွေးထဲထိုးသွင်းလိုက်ပြီးသူ့သွေးကိုပြန်ဆုပ်ထုတ်ကာနောက်ဆေးဆွဲသူတွေကိုထပ်ထိုးပေးတာပါ။မူရစ်ဆေးနဲ့ပတ်သက်တဲ့ညာရောဘက် Dagger ဆက်ဆေး Heroin Anti Retroviral ဆေးကြွက်သက်ဆေးနဲ့ Acid ဆိုတာတွေကဒီလူငယ်တွေကြားမှာရေပန်းစနေတဲ့စလုံးတွေမို့မွေးဆေးတန်းကြောင့်သူတို့မသိရင်တောင်မှကိုခံအားချ HIV ပိုးနဲ့အသေးရောင်တာလို့ သူကတဆင့်ကူးဆက်တဲ့ယောဂါတွေရလာနိုင်တယ်လို့သူကရှင်းပြနေပါတယ်။အခုလိုသူရှင်းပြဆွဲဆောင်တာကိုလက်ခံသူတစ်ဖြည်းဖြည်းရှိလာနေပါပြီ။23နှစ်အရွယ်ဆွေးဆွဲခဲ့သူစီအန်အာနိုင်ထွန်းကသူဆေးချဖို့ငွေရှာတာနဲ့ပဲနေတိုင်းအချိန်ကုန်နေရတယ်။အခုတော့အရင်လိုမခိုးစားတော့ပဲတခြားနည်းနဲ့ငွေရှာဖို့ဗီလာကာစီကခုပေးခဲ့တယ်။အခုတော့ဆေးဖြတ်ဖို့ဆန္ဒပြင်းပြလာနေပြီလို့အခုလိုဆိုပါတယ
်။ It is a dream for me to change right now because
အခုချက်ချင်းပြောင်းလဲပြလိုက်ဖို့ကကျွန်တော်အိမ်မက်ပါဘာလို့လဲဆိုတော့ဆေးချရတဲ့ဘဝကဆိုးရွားလွန်းပါတယ်။သိတယ်မလား?ကျွန်တော်ဘာမှမလုပ်နိုင်တော့ဘူးလေ။အများရန်ဒီဆေးဆွဲတာနဲ့ပဲလုံးမနေခဲ့ရလို့ပါ
။ CNN နိုင်ထွန်းကပဲဆက်ပြီးဆေးမဆွဲသေးသူတွေအထူးသဖြင့်လူငယ်တွေအနေနဲ့ဒီမူရဆေးကိုသွားမစမ်းကြဖို့အခုလိုသတိပေးလိုက်ပါတယ
် Stay away from the drugs don't try the drugs
မူရဆေးဝါနဲ့ကင်းအောင်နေပါဆေးဆန်းချဖို့မစဉ်းစားပါနဲ့ဒီမူရဆေးတွေကိုကြည်ကျင်စိတ်မျိုးတော်မဖြစ်ပါစေနဲ့
ဒါအပြင်ဂျိုနာစ်ပတ်မျိုးကြီးကရဲရာရှိတွေကလည်းမူရဆေးလမ်းတကာလှည့်ရောက်နေသူတွေကိုလိုက်ဖမ်းနေပါတယ်ဂျိုနာစ်ပတ်မျိုးရဲတပ်ဖွဲ့ပြောခွင့်ရဝိန်းမင်းနက်ကလည်းမျိုးကြီးရဲ့လမ်းမပေါ်မှာမွေးဆေးကင်းစင်အောင်လုပ်ဖို့ရဲတွေကိုတာဝန်ပေးထားတယ်ဆိုပြီးအခုလိုဆက်ပြောပါတယ
် We want to get our city to be beautiful
ကျွန်တော်မျိုးကြီးကိုလှပစေချင်ပါတယ်ဥပဒေအားလုံးကိုလိုက်နာဖို့လိုပါတယ
်ဒါအပြင်ဂျိုနက်စ်ဘတ်မျိုး Hillbro အရက်ရှိဆေးဆွဲသူပြန်လည်နယ်ထစခန်းကစေတနာဝန်ထမ်း Martin Zigmund ကလည်းဒီဆေးဆွဲသူတွေအနေနဲ့ဆန္ဒပြင်းပြမှုရှိရင်မွေးဆေးဝါးနှိမ်နင်းရေးကအောင်မြင်နိုင်ပါသေးတယ်လို့ပြောပြီးအခုလိုဆိုပါတယ
် It sounds hard but they really need to
ဒါကခက်ခဲတဲ့သဘောရှိပါတယ်။ဒါပေမဲ့သူတို့ဆေးဖြတ်ဖို့လိုပြီးလို့လည်းနားလည်လာတဲ့အဆင့်အထိနောက်ဆုံးအဆင့်ကိုရောက်သွားဖို့ကတကယ့်ကိုလိုအပ်ပါတယ်။အဲဒီနောက်မှာမှမူရဆေးကိုမရရအောင်အတင်းဖြတ်ဖို့စံတပေါ်လာပြီးသူတို့ဘဝပုံမှန်ကိုပြန်ရနိုင်မှာပါ
။ဖီလာကာစီကလည်းတနည်းကျရင်တော့သူ့ကိုယ်ပိုင်ဆေးဖြတ်နလန်ထစကန်ထူထောင်ပြီးမူရဆေးကျုံဖြစ်နေရသူတွေကိုဆက်ကဲတင်ဖို့မျှော်လင့်ထားတယ်လို့ဆိုပါတယ်ခင်ဗျာ
။ကိုဝင်းမင်းပါရှင်။ဒီကနေ့ညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ကျမတို့အခုထုတ်လွှင့်နေတဲ့ Radio Season PP ချင်း Asia Set 7 Jodu ကထုတ်လွှင့်ပေးတဲ့ VOA TV Season တွေကိုကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင်။
တူရကီနိုင်ငံမှာနှစ်နှစ်ကြာဖမ်းဆီးထိန်းသိမ်းခံရပြီးတဲ့နောက်ပြန်လွတ်လာတဲ့အမေရိကန်ခရီးယန်သင်းအုပ်ဆရာကမနေ့စနေနေ့နေကင်းပိုင်းမှာအမေရိကန်သမ္မတအင်ပီရိုရုံးခန်းတွင်သမ္မတဒေါ်နယ်ထရန့်အနီးဒူးထောက်ပြီးဖျားသခင်ထံကတကိုးဆုလက်ချီးမြှင့်ဖို့ဆုတောင်းခဲ့ပါတယ်။ဧဝံဂေလိခရီးယန်တုပ်ဖြစ်တဲ့သင်းအုပ်ဆရာအန်ဒရူးဘရွန်ဆန်ကသူ့လွတ်မြောက်ရေးအတွက်တူရကီအစိုးရအပေါ်အမေရိကန်ဘက်ကပြင်းပြင်းထန်ထန်ဖျားပေးခဲ့တာကိုလည်းကျေးဇူးတင်ကြောင်းပြောပါတယ်။အမေရိကန်ခရီးယန်သင်းအုပ်ဆရာဘရွန်ဆန်လွတ်မြောက်လာတဲ့အပေါ်တူရကီသမ္မတရစ်ဆစ်ထေရဲ့အာရဝန်ကိုကျေးဇူးတင်တယ်လို့လည်းသမ္မတထရန့်ကပြောဆိုသွားပါတယ်။ပျောက်ဆုံးနေတဲ့ဆော်ဒီသတင်းတောက်ဂျမဲကာရှိုဂီရဲ့ကံကြမ္မာတိတ်ပြီးကောင်းပုံမရဘဲအသက်ခံလိုက်ရတာဖြစ်နိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့ကပြောဆိုလိုက်ပါတယ်။ဆော်ဒီနိုင်ငံမှာဩဇာကြီးတဲ့အင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်ကိုဝေဖန်ရေးသားလို့ရှိတဲ့သတင်းတောက်ကာရှိုဂီဟာအော်တိုဘာလ၂ရက်နေ့တုန်းကတူရကီမှာရှိတဲ့ဆော်ဒီကောင်စစ်ဝင်ရုံးနယ်ကိုဝင်ပြီးတော့ပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်။သူ့အတွက်ကနေဦးမျှော်လင့်ချက်ကတော့အသက်ခံရတာမျိုးမဟုတ်ပါစေနဲ့လို့ပြောရပေမဲ့ကြားရသလောက်တော့ဒီမျှော်လင့်ချက်သိပ်ပြီးအရာရောက်ပုံမရဘူးလို့သမ္မတထရန့်ကအင်ပြူတော်မှာပြောဆိုသွားတာဖြစ်ပါတယ်။ဟွန်ဒူရက်စ်နိုင်ငံကအမျိုးသမီးအမျိုးသားကလေးနဲ့လှသားအရွယ်တွေပါဝင်တဲ့လူပေါင်း1000ကျော်ဟာပိုကောင်းမွန်တဲ့ဘဝကိုပိုင်ဆိုင်နေရေးရွှေပြောင်းအချီချသူများရဲ့ချီတက်ပွဲဆိုတဲ့ခေါင်းစဉ်နဲ့ခရီးရှည်ထွက်ခွာလာကြပါပြီ။လူသားမှုနှုန်းမြင့်မားတဲ့ Honduras မြောက်ပိုင်း San Pedro Sula အရက်ကနေဒီခီးကိုစတင်ခဲ့ကြတာဖြစ်ပါတယ်ရှင်
။တရင်ချင်းချုပ်ကိုအမတ်တင်ကြီးထိုက်ပြောပြပေးသွားတာပါ။ဒီညနေစီစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွင့် engineer ကတော့ Voidet Zonyak ဖြစ်ပါတယ်။တနင်္ဂနွေညနေပိုင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ71.25ရုကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်2နာရီအကြာည9နာရီအစီအစဉ်မှာတစ်ခါပြန်ဆုံကြအောင်ပါရှင်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများသတင်းအောင်ပါ
This program has come to you from the Voice of America,
Washington.